မနေ့ညနေပိုင်းကတာယာဝရီအချင်းထောင်ကနေကျောင်းသူကျောင်းသား69လူမြောက်ခဲ့ရမှာအဲ့ဒီအထက်က3ဦးဟာရန်ကုန်တိုင်းမြို့နယ်တွေကတရားဆွဲဆိုထားတာတွေရှိနေသေးတာကြောင့်ည10နာရီကျော်မှလွတ်မြောက်ခဲ့ပါတယ်။အင်းစိန်ထောင်ကနေ88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းကမမီမီနဲ့မနီလာတိန်တို့လည်းလွတ်မြောက်လာပါတယ်။ထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေကြံနေသေးကြောင်းမနီလာတိန်ကပြောပါတယ်။ကျောင်းသားတွေကည7နာရီလောက်မှလွတ်မြောက်ခဲ့တာဖြစ်ပြီးကျောင်းသား9ဦးနဲ့ဝင်းရံသူပြည်သူ2ဦးစုစုပေါင်း10ဦးဖြစ်ပါတယ်။အင်းစိန်ထောင်ရှိမှာကျောင်းသားတွေက2ဦးချင်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်။တက္ကသကျောင်းသားကိုပိုင်ရဲသူကတမရဦးထင်ကျော်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုကျေးဇူးတင်ကြောင်းပြောပါတယ်
။ကျွန်တော်တို့တွေလက်ရှိဒီပြည်သူအစိုးရနဲ့ရင်ပတ်ချက်ထပ်သူကြားခဲ့ပြီးတော့ကျွန်တော်ပြောလို့ရပြီ။ဒါပေမဲ့ကျွန်တော်တို့အထက်မှာနိုင်ငံရေးပုံမှန်နဲ့ကြားနေတဲ့ပြည်သူတွေကြားပါသေးတယ်သူတို့နဲ့ရင်ပတ်ချင်းထပ်လို့ရဖို့လည်းလိုအပ်ပါတယ်ပြီးတော့ကျွန်တော်တို့ကိုဒီလိုမျိုးစဉ်းစားပေးတဲ့တမရကြီးနဲ့ဒေါအောင်ဆန်းစုကြည်ဟာကျေးဇူးထူးတင်ရှိပါတယ်ကျွန်တော်တို့တွေမဟုတ်ပါဘူးကျွန်တော်တို့အထက်မှာကြားပါသေးတယ်ကျွန်တော်တို့လက်ပြနှုတ်ဆက်ပြီးနေကြပြီးခွဲခွာခဲ့ရတာပါသူတို့တွေအားလုံးလုပ်နိုင်ပါပါကျွန်တော်တို့ပျော်ရှင်မှုအဆုံးတက်ပါလိမ့်မယ်အခုကျွန်တော်တို့လွတ်လပ်ပြီမဲ့လည်းလုံးဝပျော်ရှင်မှုပြေဝမရသေးပါဘူးအားလုံးကျေးဇူးတင်ပါတယ်
တက္ကသကျောင်းသားနောက်တဦးဖြစ်တဲ့ကိုစရာလွင်ကလည်းအခုလိုပြောပါဗျ
။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့ကျွန်တော်တမန်ကြီးဦးထွန်းကျော်ကိုကျွန်တော်ကျေးဇူးတင်ပါတယ်။ဒါပေမဲ့လည်းဆိုတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကကျွန်တော်နိုင်ငံရေးအကျဉ်းသားတွေကိုပထမဦးစားပေးအနေနဲ့လွှတ်ပေးမှုဟာဒါပြည်သူတရလုံးကိုစားပြီးတော့စုံမချက်ဖြစ်တယ်လို့ပဲကျွန်တော်ယူဆတယ်။ကျွန်တော်ကျောင်းသားတွေဟာဘယ်တော့ပဲဖြစ်နေပါစေအကျဉ်းထောင်ထဲမှာလည်းကျွန်တော်ဒူးမတော့ဘူး။ကျွန်တော်ဘယ်နေရာရောက်ကျွန်တော်ဒူးမတော့ဘဲနဲ့ကျွန်တော်လက်သီးစောက်တွေအများအားစောက်ထားပါတယ်။အေးလက်သေးကြောင်တွေဟာအာနာရှင်တွေကိုချန်ပေါင်းဖို့ပ
ါမနေ့ကလွတ်မြောက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟာစုစုပေါင်း90ကျော်လောက်ရှိမယ်လို့ခန့်မှန်းရပါတယ်နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AAPB ရဲ့ထုတ်ပြန်ချက်အရအမှုရင်ဆိုင်နေရစေနိုင်ငံရေးအကျဉ်းသား400လောက်အနည်းဆုံးရှိမယ်လို့လည်းခန့်မှန်းထားပြီးပြစ်ဒဏ်ကျပြီးသား100နီးပါးလောက်ရှိတယ်လို့ဆိုပါတယ်ဒေါအောင်ဆန်းစုကြည်ထုတ်ပြန်ချက်မှာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့ရမှာတရားရုံးမှာရချင်းရှိရမှာဖြစ်တယ်လို့တရားရုံးမှာအမှုကိုပယ်ဖျက်ပေးနိုင်မဲ့သူလဲရှိဖို့လိုအပ်ကြောင်းကြံနေသေးသူတွေဟာနှစ်ခုအခါတမရပြီးမှလွတ်မြောက်နိုင်မှာဖြစ်ကြောင်းပါရှိပါရယ်ခင်ဗျာ။